နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအစိုးရအပေါ်နိုင်ငံတကာအတိုင်းဝိုင်းရဲ့မျှော်လင့်ချက်တွေအင်မတန်မြင့်မားနေကြောင်းနဲ့ဒီကနေ့စတင်ကျင်းပမဲ့27ရာစုပင်လုံညီလာခံကိုအလေးအနက်ဂုဏ်ပြုထောက်ခံကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းကပြောကြားလိုက်ပါတယ်ခင်ဗျာနေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာ RFA ရဲ့မေးမြန်းချက်ကိုသူကအခုလိုဖြေကြားခဲ့တာပါတဆက်ထဲမှာပဲကုလသမဂ္ဂအနေနဲ့ဒီမိုကရေစီနဲ့လူမှုဘဝတည်သာယာရေးအတွက်မြန်မာပြည်သူတွေနဲ့အစဉ်အမြဲရှိနေမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်သတင်းစာရှင်းလင်းပွဲမှာဘန်ကီမွန်းကပထမဦးဆုံးမြန်မာပြည်မှာဖြစ်ပေါ်ခဲ့တဲ့မြေငလျင်ကြောင့်အသက်ဆုံးရှုံးခဲ့မှုတွေနဲ့သမိုင်းဝင်ဇေဒီပထိုးပျက်စီးမှုတွေအတွက်အထူးဝမ်းနဲ့ကြေကွက်ကြောင်းနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ရဲ့ဥဆောင်မှုအောက်မှာအဲ့ဒီပျက်စီးမှုတွေကိုအများဆုံးပြန်လည်တိစောက်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။အဲ့ဒီနောက
် The United Nations has consistently supported Do Aung San Suu Kyi's struggle for democracy and through a successive resolution of the United Nations General Assembly
ကုလသမဂ္ဂအနေနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ဒီမိုကရေစီရေးဆောင်ရွက်မှုတွေကိုအစဉ်တစိုက်ထောက်ခံအားပေးခဲ့ကြောင်းမြန်မာပြည်အတွက်လူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်နမ်ဘီယာကိုတာဝန်ပေးခဲ့တဲ့အပြင်မိမိကိုယ်တိုင်လည်းမြန်မာအာဏာပိုင်တွေကိုအကြိမ်များစွာလာရောက်တွေ့ဆုံကြိုးပမ်းခဲ့ကြောင်းနဲ့အခုဆိုရင်နိုဝင်ဘာရွေးကောက်ပွဲကနေတဆင့်ငြိမ်းချမ်းစွာအသွင်ကူးပြောင်းနိုင်ခဲ့ပြီဖြစ်ကြောင်းပြောပါတယ်အဒါအပြင်အခုလိုပြုပြင်ပြောင်းလဲမှုတွေအတွက်သမ္မတဟောင်းဦးသိန်းစိန်ရဲ့ဆောင်ရွက်မှုတွေကိုအတိအမှတ်ပြုပါကြောင်းဘက်ကီမွန်းကပြောပါတယ်ခင်ဗျာအဲ့နောက်လက်ရှိအစိုးရရဲ့မြန်မာနိုင်ငံရေးမှာပါဝင်ပတ်သက်နေသူတွေတမတော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးရေးပြန်လည်ရင်ကြားဆွေးနွေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကြိုးပမ်းမှုတွေကိုချီးကျူးဂုဏ်ပြုပါကြောင်းသူကပြောပါတယ်တစ်ဆက်ထဲမှာပဲ
However the government also faces great challenges the steps you have taken towards peace and national reconciliation
မြန်မာအစိုးရအနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရကြောင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်ပုံမအားကောင်းမောင်းတန်စွာကြိုးပမ်းရမှာဖြစ်ပြီးအဲ့ဒီအချက်ကိုနိုင်ငံတကာအတိုင်းဝိုင်းကလည်းအထူးမျှော်လင့်နေကြောင်းအခုကျင်းပမဲ့ပင်လုံညီလာခံဟာခိုင်မာတဲ့ခြေလှမ်းတရားဖြစ်ကြောင်းဒါအပြင်မြန်မာနိုင်ငံသားအလုံးလူမျိုးဘာသာမရွေးဆင်းရဲချမ်းသာမရွေးဒန်းတူညီမျှအခွင့်ရပြီးငြိမ်းချမ်းလုံခြုံစွာနေထိုင်ခွင့်ရရှိရေးအတွက်ဒေါ်အောင်ဆန်းစုကြည်နဲ့မိမိတို့နှစ်ဦးသဘောတူညီခဲ့ကြကြောင်းလဲဘန်ကီမွန်းကပြောပါရခင်ဗျာရခိုင်ပြည်နယ်နဲ့ပတ်သက်လို့လဲမိမိတို့ဆွေးနွေးခဲ့ကြကြောင်းအခြေအနေတွေကအင်မတန်ခက်ခဲနေနေလှပြီးပြဿနာတွေကိုဇင့်မြက်ကစဖြေရှင်းဖို့အစိုးရကကတိပြုခဲ့ကြောင်းမိမိတို့ရဲ့နေရတွေကိုစွန့်ခွာပြီးဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာချို့ချို့တက်တက်နေထိုင်ရတဲ့လူထောင်ပေါင်းများစွာအရေးကိုနိုင်ငံတကာကစိုးရိမ်ပူပန်နေကြောင်းလက်ရှိမြန်မာပြည်ရဲ့ပြဿနာတွေဟာရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ပြဿနာမျှမကကြောင်းဒီတိုင်းပြည်မှာမျိုးဆက်ပေါင်းများစွာနေထိုင်ခဲ့သူတွေအနေနဲ့တခြားသူတွေနှီးတူဂုံတိတ်ခါရှိစွာနိုင်ငံသားဖြစ်ခွင့်ရရှိတင်ကြောင်းနဲ့တိုင်းရင်းသားအလုံးတန်းတူညီမျှအတူရှင်တွဲနေထိုင်ခွင့်ရဖို့လိုကြောင်းဘန်ကီမွန်းကပြောပါတယ်။ဒါအပြင်မြန်မာပြည်ရဲ့ခက်ခဲလာတဲ့အခြေအနေတွေကိုလက်ရှိအစိုးရတစ်ကရင်ဆိုင်ဖြေရှင်းနေချိန်မှာနိုင်ငံတကာအတိုင်းအဝိုင်းကလည်းနားလည်စိတ်ရှိပြီးအမျိုးသားကိုယ်ပိုင်အကျိုးစီးပွားကိုလေးစားကြရမှာဖြစ်ကြောင်းနဲ့မစ္စတာကိုဖီအန်နန်ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အကြံပေးကော်မရှင်ကိုကုလသမဂ္ဂအနေနဲ့အပြည့်အဝထောက်ခံကြောင်းသူကပြောပါတယ်။မစ္စတာကိုဖီအန်နန်ကမိမိကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြခဲ့ရမှာ
And I assured him that United Nations will provide full support and I strongly advise him to work very closely with the state council and to make
မိမိကသူဦးဆောင်မဲ့ကော်မရှင်ကိုကုလသမဂ္ဂအနေနဲ့တန်နိုင်ဆုံးကူညီပါဖြစ်ကြောင်းကတိပြုခဲ့ပါတယ်။အထက်အပြင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်နဲ့နီးကပ်စွာပူးပေါင်းဆောင်ရွက်ဖို့နဲ့ဒီကိစ္စအတွက်ပါဝင်သက်ဆိုင်သူတွေကိုတန်နိုင်သမျှများများတွေ့ဆုံဆွေးနွေးဖို့လည်းသူ့ကိုတိုက်တွန်းခဲ့ပါတယ်စသဖြင့်ဘန်ကီမွန်းကပြောကြခဲ့ပါတယ်။မနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တဦးကတိုင်းရင်းသားအဖွဲ့အစည်းတွေငြိမ်းချမ်းရေးညီလာခံတက်ရောက်ခွင့်ရရှိရေးနဲ့ပတ်သက်ပြီးမေးမြန်းခဲ့ရမှာဒေါ်အောင်ဆန်းစုကြည်ကတက်နိုင်သလောက်လူများများတက်ရောက်နိုင်အောင်စီစဉ်ပေးမှာဖြစ်ကြောင်းတက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုတော့ကာယကံရှင်တွေကပဲဆုံးဖြတ်ကြမှာဖြစ်ကြောင်းဖြေကြားသွားခဲ့ပါတယ်ခင်ဗျာ